တမရောကအာနာသိန်းနာကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့ဒီကနေ့မနက်ပိုင်းမှာပဲမန္တလေးစစ်တပ်သူရှင်းမှာတက်ကြွလှူရှားသူတွေစုဝေးဆန္ဒပြခဲ့ကြပါတယ်။ဆီအာနာသိန်းနာကိုကန့်ကွက်ကြောင်းနဲ့လက်နက်အားကိုယ်တော်ကိုစန့်ကျင်ကြဖို့စိုင်းပုတ်တွေကင်ဆောင်ပြီးတက်ကြွလှူရှားသူတရာစင်ကျော်လောက်ဆန္ဒပြခဲ့ကြတာပါ။ဆန္ဒပြပွဲမှာပါဝင်သူ3ဦးတော့နောက်ပိုင်းမှာအာနာပိုင်တွေကဖမ်းဆီးသွားကြောင်းလဲလှူရှားမှုမှာဦးဆောင်ပါဝင်ခဲ့တဲ့ကိုတီဇာဆန်းက VOE ကိုပြောပါတယ်။
ကျွန်တော်တို့ကဒီတက်ကနေပြီးလက်နက်အားကိုပြီးတော့အာဏာသိမ်းတဲ့လောက်ရကိုလက်မခံကြောင်းစန့်ကျင်ကြောင်းကိုကျွန်တော်တို့ကဒီကျွန်တော်တို့ရဲ့စန္ဒကိုထုတ်ပေါ်ပြသခြင်းဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ကဒါငြင်းချမ်းစွာပေါ့နော်အကြမ်းမဖက်ပြန်နေကျွန်တော်တို့လူငယ်တွေပေါ့နော်စူးစီးပြီးတော့ကျွန်တော်တို့ကြံ့ကွက်စန္ဒပြခြင်းဖြစ်ပါတယ်ကျွန်တော်တို့ကပဲဖွဲ့စည်းပဲပါတီအစုအဖွဲ့မှာပူးစားပြီးတော့မဟုတ်ပဲလေမိမိတို့နိုင်ငံသားတရားဝင်လုံတင်လုံထိုက်တဲ့တာဝန်လေးယူစားနေဆိုကျွန်တော်တို့ကအခုလိုစောင့်စူးစီးပြီးတော့စောင့်ကြခြင်းဖြစ်ပါတယ်ခင်ဗျာအဲ့လိုဒီကန့်ကွက်ဆန္ဒထုတ်ပေါ်ပြီးတဲ့နောက်မှာတော့ကျွန်တော်တို့အဲ့ဒီဆန္ဒပြပွဲအဲလူစုခွဲနေချိန်မှာပဲကျွန်တော်တို့ခုအတီးပြည်ကြတဲ့နားပေါ်တော့ကျွန်တော်တို့အင်အားစုတွေကအလဲဆုံး3ဦးခုဆန့်ကျင်ခံထားပါတယ်ခင်ဗျာပေါ့နော်အဲ့ကျွန်တော်တို့လည်းအခုတိတိကျကျောင်းနေရပါတယ်ခင်ဗျာအားလုံးပေါ့နော
်ဖန်ကြီးခံခဲ့ရတဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက္ကသိုလ်များအဖွဲ့ချုပ်ကစောဥက္ကာဦးရန်ကုန်တက္ကသိုလ်ကျောင်းသားများတက္ကသိုလ်ကကိုမင်းညီညီကွန်းနဲ့ကိုပြည့်စုံအောင်တို့ကတော့ရဲတပ်ဖွဲ့ကငင်းချမ်းစာစုဝေးခွင့်နဲ့စီတန်းလက်လက်ခွင့်ဆိုင်ရာဥပဒေပုံမှန်16နဲ့ရေးယူထားကြောင်းလဲနှိစက်သူတွေကပြောပါတယ်စစ်တပ်ကအာဏာသိမ်းတဲ့လူရဲကိုစန့်ကျင်ကန့်ကွက်တဲ့လူရဲတွေနဲ့ဆက်နွယ်ပြီးဖမ်းဆီးရေးယူခံသူတွေမှာတက်ကြွလှူရှားသူတွေကမကရဲတပ်ဖွဲ့ဝင်ချို့လဲပါဝင်လာပါတယ်ဧရာဝတီတိုင်းကြံကင်းမြို့မှာအာဏာရှင်စန့်ကျင်တဲ့စာရန်ပုံနဲ့အတူစန့်ကျင်ကန့်ကွက်ကြောင်းဓာတ်ပုံကိုလူမှုကွန်ရက်မှာဖော်ပြခဲ့တဲ့ရဲတပ်တချက်တာယာလင်းနဲ့ရဲတပ်သားတူဝင်လင်းတို့နှစ်ဦးကိုလည်းရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။နိုင်ငံဝန်ထမ်းတာဝန်ယူသားချိန်မှာပါတီနိုင်ငံရေးနဲ့ပတ်သက်တဲ့ဆိုတဲ့ဆွဆွဲချက်နဲ့ဖမ်းဆီးခံခဲ့ရတာလို့လည်းရဲတပ်ဖွဲ့ဝင်ကြီးကိုနှစ်ယောက်ရဲ့ဖခင်ဦးတန်းစင်ကပြောပါတယ
်။ဟုတ်ကဲ့တန်းကြီးတို့မှရဲစခန်းမှာပဲချုံဆောင်သွားပါတယ်ခင်ဗျာ။မနေ့ကကျွန်တော်တို့ကညဖမ်းခံရတာမသိပါဘူးခင်ဗျာ။မနေ့ဒီဘီမာအကြောင်းမကြတော့အဲ့ဒါ၉နာရီလောက်မှပြီတယ်သွားပြီးတော့ကျွန်တော်တို့ကအတွေ့မခံဘူးခင်ဗျာအတွေ့မခံတော့ကျွန်တော်တို့ကဘာဖြစ်လို့အတွေ့မခံတာလဲကျွန်တော်သားတွေကဘာဖြစ်လို့လဲလို့နေပြီးတော့အဲ့ဒါစကားမှုကသူနဲ့တော့တွေ့ပါတဲ့ဆိုတော့သူရုံးခန်းကိုသွားတွေ့ရတယ်ခင်ဗျာသွားတွေ့တော့သားတွေကဘာဖြစ်လို့ဒီလိုဖမ်းဆီးချုပ်နှောင်တာလဲလို့ကျွန်တော်ကဒီလိုနေတော့သူကဝန်ထမ်းဖြစ်ရတာနဲ့ပါတီနိုင်ငံရေးလုပ်တဲ့အတွက်ဒါတေးယူတယ်ပေါ့ရဲဥပဒေချိုးဖောက်မှုပေါ့ဗျာအဲ့ဒါနဲ့ဝန်ထမ်းဖြစ်ရတာနဲ့ရဲဥတွေချိုးဖောက်မှုနဲ့ရဲစည်းကတည်းကဥတွေနဲ့တရားဆွဲဖို့လို့ပြောပါတယ
်တမတော်ကအာဏာသိမ်းတဲ့လူရဲပေါ်ကန့်ကွက်မှုတိုက်တွန်းမှုတွေနဲ့တူစန့်ကျင်တဲ့လှုပ်ရှားမှုတွေပေါ်ပါမှာကိုအာဏာပိုင်တွေကတားဆီးမှုကြိုးဝတ်မှုတွေလည်းရှိနေပါတယ်ဒီကနေ့ညနေပိုင်းကလူငယ်တို့ကန့်ကွက်လှုပ်ရှားမှုတွေဖြစ်ခဲ့တဲ့ရန်ကုန်မြို့မှာဆိုရင်လေလုံခြုံရေးတွေတိုးမြင့်ထားပါတယ်တချိန်တည်းမှာပဲအစိုးရရုံးဆိုင်ရာနေပြည်တော်မှာတော့စစ်တပ်ကအာဏာသိမ်းတာကိုထောက်ခံတဲ့လှုပ်ရှားမှုတွေလုပ်ခဲ့တာလည်းတွေ့ရပါတယ်ခင်ဗျာကျွန်တော်ထားအောင်ကမ်းပါ VOE အတွက်သတင်းပေးပို့ထားတာဖြစ်ပါတယ်